ထိုင်းနိုင်ငံသားတွေရဲ့အသေးစားကိုယ်ပိုင်လုပ်ငန်းတွေကိုလုပ်နေတဲ့ဘယ်နိုင်ငံသားသားကိုမဆိုအရေးယူနိုင်တဲ့ဥပဒေအရဇန်နဝါရီလ၈ရက်ကစပြီးတော့ဘန်ကောက်မြို့နယ်တချို့ခရိုင်ဒေသတွေမှာစတင်စစ်ဆေးဖန်ဆီးနေပါတယ်ကိုယ်ပိုင်အိမ်ဆိုင်ဖွင့်တာလို့စပင်းညှတ်တာလို့လုပ်ငန်းမျိုးတွေကိုလုပ်တဲ့ဘသူကိုမဆိုထိုင်းဘတ်ငွေထောင်ကနန်းကနေ5000အထိဒံငွေနဲ့ပြည်နှင်ဒံပေးတဲ့အထိအရေးယူနိုင်တဲ့အကြောင်းထိုင်းအခြေစိုက် VOA သတင်းတောက်မတ်အေးအေးမှာကသတင်းပေးပို့ထားပါရရှင်
။ထိုင်းနိုင်ငံထဲမှာအလုတ်ကိုင်နေရာချထားရေးအလုတ်သမားရေးရာဌာနလူဝင်မှုကြီးကြပ်ရေးဌာနလဝကနဲ့ထိုင်းအမျိုးသားရဲတပ်ဖွဲ့ဝင်တွေပူးပေါင်းပြီး2020ခုနှစ်ဇန်နဝါရီလ10ရက်နေ့ကနေစတင်ပြီးနိုင်ငံသားတွေလုတ်ကင်ဖို့ခွင့်ပြုမထားတဲ့အလုတ်ကင်မျိုးလုပ်နေသူရှိမရှိနယ်မြေလိုက်စစ်ဆေးဖော်ထုတ်မှုတွေတိုးပြီးလှုံ့ဆော်လာတာပါအခုလိုမျိုးစစ်ဆေးမှုတွေကိုအထူးသဖြင့်မြန်မာကမ္ဘောဒီးယားနဲ့လာအိုနိုင်ငံသားအလုတ်သမားအများစုနေထိုင်နေတဲ့ဘန်ကောက်ပထုံးထားနီနွန်ထဗူရီခရိုင်နေမှာစတင်လှုံ့ဆော်ပြီးဖမ်းဆီးနေကြောင်းနဲ့ဒါကိုတနိုင်ငံလုံးအတိုင်းအတာနဲ့ဖိဖိစီစီလုံဆောင်သွားမှာဖြစ်တယ်ဆိုပြီးထိုင်းလုံသမားနေရာချထားရေးဌာနဒါရိုက်တာစုချပွန်ချိုင်းဝီစခွန်ကဇန်နဝါရီလ10ရက်နေ့မှာသတင်းထောက်တီကိုပြောဆိုခဲ့တာဖြစ်ပါတယ်။ရှေ့ပြောင်းလုံသမားအခွင့်အရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကတော့အခုလိုပြောပြပါတယ်
။နိုင်ငံသားရှေ့ပြောင်းလုံသမားတွေအလုပ်လုပ်ခွင့်မပြုတာလုပ်ငန်းအမျိုးအစားရတတ်မှတ်ထားတာငွေလျော့ရှိနေပါတော့။အဲအဓိကတော့ဘယ်လိုဟာမျိုးလဲဆိုတော့ကိုယ်ပိုင်စီးပွားရေးကိုလုပ်ခွင့်မပြုတာခင်ဗျ။ဟာဥမာကျွန်တော်ဈေးဆိုင်နေဖွင့်မယ်ဈေးတွေရောင်းမယ်တို့နောက်ကစံတလုပ်ငန်းပေါ့ဇပင်းကွက်ကိုညှပ်မယ်တို့ဆိုအဲကျွန်တော်လုပ်တာရကြမလဲအဲ့ဒီငွေချင်းတွေကြောင့်အပြန်လာဇပင်းညှပ်ပေးနေမှာဖန်းခံရတယ်ခဏခဏသူအဲ့တော့သူကဟိုလောက်ခွင့်ပြုမလုပ်ထားတဲ့အလုပ်တွေဖြစ်နေကြသူကဒီကတော့အယောင်းဝယ်ပါပဲကျွန်တော်လူမျိုးတွေအယောင်းဝယ်လည်းတော့လုပ်မရတယ်ဇပင်းဆိုင်တွေဖွင့်ထားတာတို့နောက်ကမြန်မာပြည်ကနေကိုမိတ်ဆွေနဲ့ခေါ်လာမြန်မာပစ္စည်းတွေမြန်မာအမျိုးသမီးဆိုအမျိုးသမီးဝန်ဆက်တဲ့အထက်ရောင်းစားတာမျိုးလိုဒါမျိုးတွေကိုသူကအဓိကဖန်တာဟိုကျွန်တော်ရိုတီတွန်းလေးနဲ့လိုက်ရောင်းတာတို့နောက်တချို့နေရာမှာဆိုလည်းဒီအသည့်နှံတွေလိုက်ပြီးရောင်းတာတို့ရှင်းရှင်းလင်းလင်းတွေရောင်းတာတို့နောက်မြန်မာအစားအသောက်တွေရောင်းတာတို့နောက်မြန်မာဝတ်ထည်တွေရောင်းတာတို့ဒါတွေကနေရာတိုင်းမှာမြန်မာများတဲ့နေရာကြီးမှာအလုံးရှိနေကြတယ
်ထိုင်းနိုင်ငံမှာနိုင်ငံသားအလုပ်သမားတွေအနေနဲ့ခွင့်ပြုထားတဲ့အလုတ်ကင်တွေကလွဲရင်ထိုင်းလူမျိုးတွေလုတ်ကင်နေကြတဲ့ကိုပိုင်စီးပွားရေးလုပ်ငန်းမျိုးတွေကိုလုတ်ကင်မယ်ဆိုရင်ဒံငွေဘတ်ငွေ5000ကနေဘတ်ငွေ5000အထိငွေဒံကျခံရမယ့်အပြင်ပြည်နယ်ထဲမှာအပေးခံရမယ့်ဥပဒေကိုထိုင်းအစိုးရကထုတ်ပြန်ထားတာပါအခုလိုမျိုးအမိန့်ထုတ်ပြန်ထားပြီးမဲ့နိုင်ငံသားလူသမားတွေဟာဥပဒေကိုမလိုက်နာဘဲလုံဆောင်နေကြတာမျိုးတွေကိုတွေ့ရတဲ့အတွက်အခုလိုမျိုးဖိဖိစီစီလုံဆောင်ရတာဖြစ်တယ်ဆိုပြီးထိုင်းအနာပိုင်တွေကပြောဆိုပါတယ်အခုလိုမျိုးဥပဒေထုတ်ပြန်ထားပြီးမဲ့နိုင်ငံသားအလုပ်သမားတွေဟာဥပဒေကိုမလိုက်နာဘဲလုံဆောင်နေကြတာမျိုးတွေတွေ့ရတဲ့အတွက်အခုလိုဖိဖိစီစီလုံဆောင်ရတာဖြစ်တယ်ဆိုပြီးထိုင်းအနာပိုင်တွေကပြောဆိုပါတယ်ဦးအောင်ကျော်ကတော့ထိုင်းနိုင်ငံသားတွေအတွက်အလုပ်ကင်အခွင့်အလမ်းတွေညော့သွားမှဆိုတဲ့အတွက်အခုလိုမျိုးလုတာဖြစ်တယ်လို့လည်းပြောပြပါတယ
်သူတို့လည်းသူတို့နိုင်ငံသူတို့လူမျိုးတွေအတွက်သူတို့ဟိုကာဘာလုတ်ပြီးမှသူကဥပဒေကိုရေးဆွဲထားတာဖြစ်တယ်အဲ့ဒါရွှေပြောင်းလို့သမားတို့ဒီလိုဒီလိုတွေမလုံးနဲ့ဆိုတာသူတို့လူမျိုးတွေလုံးတဲ့အလုပ်တွေရော့ပါသွားမှဆိုလို့သူကအဲ့ဒါကိုဟန်တားထားတဲ့သဘောပါ
ထိုင်းနိုင်ငံထဲမှာမြန်မာလူသမားတရားဝင်ရောတရားမဝင်ပါသုံးသပ်ထက်မနည်းအလုပ်လုပ်ကြနေကြတာဖြစ်ပြီးဒီလိုထိုင်းဆိုရသတ်မှတ်ထားတဲ့နိုင်ငံသားသားမလုပ်ရအလုပ်မျိုးတွေကိုလုပ်ကြနေကြသူတွေထဲမှာအများစုကမြန်မာနိုင်ငံသားတွေဖြစ်ကြပါတယ်ဒါပေမဲ့အဖမ်းခံရသူဘယ်နှယောက်ရှိနေပြီလဲဆိုတာကိုတော့ထိုင်းအနာပိုင်းဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူးရှင်